တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့နီလန်တစ်ခုရှာရေးပေါ်အမေရိကန်ပြည်ထောင်စုကအကောင်းမြင်မိမဲ့နိုင်ငံခြားနောက်ထပ်ဆွေးနွေးပွဲတွေကိုဘယ်တော့လုပ်မယ်ဆိုတာရဲ့အတိအကျမသတ်မှတ်ရသေးဘူးလို့သမ္မတအင်ပြူတော်ဂျီဒန်တာဝန်ရှိသူတို့ကပြောပါတယ်။ကုန်သွယ်ရေးဆိုင်ရာငင်းပွားမှုကိုဖြေရှင်းတာမှာတိုးတက်မှုရဖို့အတွက်တရုတ်နိုင်ငံအနေနဲ့အတိအပယ်ပြေဝတဲ့နီလန်တစ်ခုနဲ့ဆွေးနွေးပွဲကိုလာရမယ်လို့အဂျီဒန်တာဝန်ရှိသူကသတင်းထုတ်တွေကိုသမ္မတအင်ပြူတော်မှာတောက်ကြားနေကပြောပါတယ်။အမေရိကန်နဲ့တရုတ်ကြားအတီးပြူနိုင်တဲ့ဆွေးနွေးပွဲမရှိပေမဲ့နိုင်ငံခြားမပြတ်ထိစပ်နေတယ်လို့အမည်မဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။တရုတ်ကုန်တွေပေါ်အခွန်ချမှတ်တာကနေတရုတ်အနေနဲ့အမေရိကန်နဲ့ကုန်သွယ်တာမှာပိုပြီးတင့်လျော်တဲ့နီလန်းတွေနဲ့လှုပ်လာစေမယ်လို့ထရမ့်အစိုးရကပြောထားတာပါ။ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ကုန်တွေပေါ်အမေရိကန်ကအခွန်တွေချမှတ်ထားပြီးဖြစ်တယ်လို့တရုတ်ကလည်းအလားတူတုံ့ပြန်ချမှတ်ထားပါတယ်။ဒါအပြင်တရုတ်ကနေအမေရိကန်ကိုတင်ပို့နေတဲ့ကုန်ပစ္စည်းအားလုံးလူလူရဲ့တန်ဖိုးနီးပါးရှိတဲ့ဒေါ်လာ269ဘီလီယံဖိုးတရုတ်ကုန်တွေပေါ်အခွန်ထပ်ချမယ်လို့လည်းသမ္မတထရမ့်ကဒီလအစောပိုင်းမှာချင်းချောက်ထားပါတယ်။နောက်ထပ်ဘယ်လိုအခွန်တွေထပ်ချပါစီလက်တုံပြန်မယ်လို့တရုတ်ကလည်းပြန်ချင်းချောက်ပါတယ်။ဒါပေမဲ့လည်းတရုတ်ကအမေရိကန်စီကနေတင်သွင်းနေတဲ့ကုန်ပစ္စည်းတန်ဖိုးစုစုပေါင်းဟာအမေရိကန်ကတရုတ်စီကနေတင်သွင်းနေတာထက်တစ်နှစ်ကိုဒေါ်လာဘီလီယံ200နဲတာကြောင့်တရုတ်အနေနဲ့အမေရိကန်တို့လောက်ဒန်းတူတုံ့ပြန်လှုပ်ဆောင်ဖို့အခွင့်အရေးသိမ့်မရှိလာပါဘူး။